NLD ပါတီကိုအကြောင်းပြချက်တစ်ခုနဲ့ဖျက်သိမ်းလိုက်မယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေကိုရင်ဆိုင်လာရလိမ့်မယ်လို့တိုင်းနယ်ပြည်နယ်တွေမှာရှိတဲ့ NLD တာဝန်ရှိသူတချို့ကပြောဆိုလိုက်ပါတယ်NLD ပါတီကိုဖျက်သိမ်းဖို့တင့်မတင့်စဉ်းစားဆောင်ရွက်သွားမယ်လို့စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတောက်ကြနေမှပြောဆိုလိုက်ပြီးနောက်မှာအခုလိုတုံ့ပြန်ပြောဆိုတဲ့နေထွက်ပေါ်လာတာပါဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ
်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့တဲ့ပါတီတာဝန်ရှိပုဂ္ဂိုလ်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့အရေးယူမလားဆိုတာကိုစဉ်းစားဆောင်ရွက်သွားမှာဖြစ်တယ်လို့စေအုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့တာပါ။ဤပြည်တော်မှာတောက်ကြနေကကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကအဲ့ဒီလိုပြောသွားတာပါ။ဒီလိုသာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်က NLD ပါတီကိုဖျက်သိမ်းတာမျိုးလုပ်လာမယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေတွေ့လာရလိမ့်မယ်လို့မျှော်လင့်ထားကြောင်း2020ရွေးကောက်ပွဲအနိုင်ရလက်တလောတင်းဆောင်နေရတဲ့ပဲခူးတိုင်းဒေသကြီးလွှတ်တော်အမတ်တဦးကအခုလိုမှတ်ချက်ပေးပါတယ်
အဲ့တော့နိုင်ငံတကာအနေနဲ့ကပါအတန်းကြီးကဟိုးထွက်လာတယ်နော်ဘာဖြစ်လို့လဲဆိုတော့ဂျပန်လိုနိုင်ငံမျိုးပေါ့နော်ဟိုစုပေးချမ်းပြီးပုံစံမျိုးပါနေတဆင်ဟိုဂျပန်ကနေလုပ်နေတဲ့ဒီစီးပွားရေးကလည်းပါနေတာဆိုရဆိုင်ရာတွေပါနေအခုတွေ့နေရတယ်ဟိုတော့ဘာမှမပြောခဲ့တဲ့ကိုရီးယားဆိုတဲ့အခုတော်တော်ပြင်းထန်တန်းကိုလှုပ်လာခဲ့တယ်အဲ့တော့အဲ့ဒီလိုနိုင်ငံမျိုးတွေရပါမှာဆိုတော့ဒီလိုပါလာတယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီကိုယ်စီအတွက်ကတော့ဝမ်းသာကြတယ်ဒါပေမဲ့ပြင်းလိုက်နေဆိုရင်ဒီနိုင်ငံတွေကဒီအခြေအနေကပိုပြီးပြင်းထန်တဲ့အခြေရောက်တဲ့တုံ့ပြန်မှုတွေလာနိုင်တယ်လို့ညွှန်လင်းနေပါမယ်ဗျဟုတ်ကဲ့
စစ်ကောင်စီကအာဏာသုံးပြီးဘယ်လိုဖိနှိပ်မျိုးကိုလှုပ်လာသည်ဖြစ်စေNLD ပါတီကတော့ဆက်လက်ရှင်သန်နေအောင်မှာဖြစ်တယ်လို့စကိုင်းတိုင်းတွေကလုံုံရေးအရာအမည်မဖော်လိုတဲ့ NLD ပါတီမြို့နယ်ဥက္ကဋ္ဌအမျိုးသမီးတူကပြောပါတယ
်အာနန္ဒိန်ပြီးကလေးကဖျက်ဖို့ဥတည်နေတယ်လို့လဲကျမတို့ကကြိုတင်ပြီးတော့တွေးထားပါတယ်ဒါနဲ့သူတို့ဖျက်ချင်နိုင်ဒါအာနန္နဲ့သူတို့ဘလောက်ကြီးဖိနှိပ်ထားသည်ဖြစ်စီ NLD ပြတ်မသွားဘူးလို့ပဲကျမတို့ယုံကြည်ထားတယ်လှုပ်ရှားမှုလည်းပြေမသွားပါဘူးရှင့်ကျမတို့ဟိုဆက်ပြီးတော့လှုပ်ရှားနေမှာပဲအဓိကတော့ကျမတို့က NLD ဆိုတဲ့နာမည်နဲ့နေရာယူဖို့အလုံးလုံးတာမဟုတ်ဘူးပြည်သူအတွက်ဟိုလိုအပ်တဲ့အလုပ်ကိုပဲလုပ်ကြမှာပဲအဲ့ဒါတော့ဒီ NLD ရဲ့ပြေမသွားဘူးဆက်ပြေရှင်းတန်းနေမှာဘယ်ကျမပြောချင်လား
1990ရွေးကောက်ပွဲအလွန်ကာလအရင်စစ်အစိုးရလက်ထက်တုန်းကလည်းNLD ပါတီခေါင်းဆောင်တွေကိုဖိနှိပ်ပြီးပါတီကိုဖျက်သိမ်းဖို့အထိစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့သလိုပဲအခုလည်း NLD ပါတီကလူထုကြားမှာဆက်ပြီးရှင်သန်လှုပ်ရှားနေအောင်မှာဖြစ်တယ်လို့ပဲခူးတိုင်းဒေသကြီးလွှတ်တော်အမတ်ကပြောပါတယ
်ဒီတည်င်းကတော့ဖြစ်လာလိမ့်မယ်ဆိုတာဒါဟိုကျိုးတော့တွေ့ပြီးသားပါပြီးတော့ဟိုဘောရောကချစ်ချက်ချစ်တော့ပုံစံမျိုးပေါ့နော်ဟိုပါတီကအဓိကဒီ ECCC ကြံရင်ဒီအဖွဲ့ဝင်တွေကိုဖမ်းမယ်စီးနေတောင်းစားမယ်ဒီအရေးကတော့ဒီလိုမျိုးကပါဟိုဒီခြေလက်တွေပြတ်သွားများကြတော့ပါတီအနေနဲ့ကတော့ဟိုပြတ်သွားမယ်လို့တော့ကျွန်တော်မထင်ပါဘူးဗျဘာလို့လဲဆိုတော့ကျွန်တော်ဒီစင်းလေးကအကုန်လုံးကအောက်ခြေချင်းရှိနေတာ
2020ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲဟာပြည်သူဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမဲမတမာမှုဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လှုပ်တာဟာကြောင်းကျိုးခိုင်လုံမှုမရှိကြောင်းအန်ဖရက်ခေါ်အာရှလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကဒီသတင်းပတ်တဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်ခင်ဗျာ